မြန်မာနိုင်ငံမှာ H1N1 တုတ်ကွေးဗိုင်းရပ်စ်ကြောင့်သေဆုံးသူ12ယောက်ရှိသွားခဲ့ပါပြီ။ဇွန်လ31ရက်တနင်္လာနေ့ညနေပိုင်းအထိမြန်မာနိုင်ငံမှာ H1N1 ဇာတိတုတ်ကွေးဗိုင်းရပ်စ်ကူးစက်နေသူပေါင်း62ယောက်ရှိနေပြီးသေဆုံးသူ12ယောက်ဖြစ်တယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။ H1N1 ဗိုင်းရပ်စ်ပိုးကူးနေသူတွေအပါအဝင်အသက်ရှူလမ်းကြောင်းမှာစိုးရင်ဖွယ်ရာပြင်းထန်တဲ့ပိုးဝင်ရောဂါဖြစ်ပွားမှုကြောင့်မို့လို့ဆေးရုံတက်ကုသနေရတဲ့လူနာစုစုပေါင်းက213ယောက်ရှိတယ်လို့ထုတ်ပြန်ချက်ထဲမှာပြောထားပါတယ် H1N1 ရာသီတုတ်ကွေးအတွက်ဂျမိုင်းနဲ့အာကစားဝန်ကြီးဌာနအနေနဲ့အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေကိုအချိန်မြင့်လုပ်နေတယ်လို့လည်းဆိုပါတယ် H1N1 ရာသီတုတ်ကွေးရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့နဲ့ကာကွယ်တားဆီးနိုင်ဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းမြန်မာအစိုးရတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ပေးနေပါတယ် H1N1 ရာသီတုတ်ကွေးကြောင့်သေဆုံးသူစေဦးထက်မနေ့ရှိနေချိန်မှာပဲဒီအများပြည်သူကြားမှာယောဂကူးစက်မှုကိုကြိုတင်ကာကွယ်နိုင်မဲ့အသိပညာပေးဆောင်ရွက်မှုတွေကိုကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အတူလူမှုအဖွဲ့အစည်းတွေလွှတ်တော်ကိုယ်စားလှယ်တွေကလည်းပူးပေါင်းဆောင်ရွက်နေကြပါတယ်။